ဖန်စီခံထားရတဲ့ရုရှားတပ်ခံကောင်းဆောင် LSC Navalny ကိုထောက်ခံသူတွေရုရှားမျိုးကြီး60ကျော်မှာဒီကနေ့ဆန္ဒပြကြပြီးရဲတပ်ဖွဲ့ကလည်းဖန်စီတာတွေရှိခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ရဲတပ်ဖွဲ့ကကြေညာထားပြီးဖြိုခွဲတဲ့ကြားကပဲ Navalny ကိုပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကတောင်းဆိုကြပါတယ်။ Vladivostok, Khabarovsk နဲ့ Chita မြို့တွေအပါအဝင်နိုင်ငံအရှေ့ပြားဒေသနဲ့ Siberia တို့မှာဆန္ဒပြပွဲတွေဖြစ်ပြီးလူထောင်ပေါင်းများစွာပါဝင်ခဲ့တယ်လို့ Navalny ကိုထောက်ခံသူတွေကပြောပါတယ်။မော်စကိုမြို့တော်နဲ့မိုင်9000လောက်ဝေးပြီးရုပ်နယ်ဇာနာကရုရှားမြို့တို့ဖြစ်တဲ့ခါဘာရော့ဖ်စ်မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြားရုံရင်းဆန်ခါဖြစ်ခဲ့ပါတယ်။ဒီဆန္ဒပြပွဲတွေဖြစ်မလာခင်ကတည်းကမော်စကိုမြို့တော်နဲ့ရုရှားနိုင်ငံတွင်တခြားနေရာတွေကနယ်ဗယ်နီရဲ့လူတွေကိုဖမ်းဆီးထားပြီးဖြစ်ပါတယ်။ဆန္ဒပြပွဲတွေမလုပ်ဖို့အတိုက်အခံတွေကိုရဲတပ်ဖွဲ့ကသတိပေးထားသလိုဒီချလိုလက်တဲ့သတင်းတော့တွေကိုလည်းဆန္ဒပြပွဲသတင်းတွေကိုမလိုက်ကြဘူးသတိပေးခဲ့ပါတယ်။ရုရှားတက္ကသိုလ်တွေကလည်းသူတို့ចောင်းသားတွေဒီဆန္ဒပြပွဲတွေကိုမသွားဘူးအတိပေးထားပြီးတချို့ចောင်းတွေကဆိုမလိုက်နိုင်ရင်ចောင်းထုတ်ပြတာအပါအဝင်အရေးယူခံရမယ်လို့ချင်းချောက်ထားပါတယ်နယ်ဗယ်နီဟာအစိတ်ခက်ခံရတာကိုကုသတာကနေပြန်ကောင်းလာပြီးတဲ့နောက်ဂျာမနီကနေပြန်လာပြီးခဲ့ကဆိုရင်နိုင်ငံတော်ဝန်အခုဆန္ဒပြပွဲတွေဟာသူ့ကိုထောက်ခံသူတွေစီစဉ်တဲ့ပထမဆုံးပွဲတွေပါဂျာမနီကအပြန်မော်စကိုမြို့တော်ကိုရောက်ချင်းပါပဲသူ့ကိုဖမ်းလိုက်တာဖြစ်ပါတယ်